လဝါစက်မှုဇုံနဲ့တိလဝါစက်ကန်းစီမံကိန်းနှစ်ခုရှိတဲ့အထက်ကမေလ12ရက်နေ့ကတိလဝါစက်ကန်းနေရာမှာအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဥပိုင်ကုမ္ပဏီနဲ့ထိတဲ့ရင်ဆိုင်နေကြတဲ့လယ်သမားတွေထဲမှာဓမ္မဥချလုတ်ကင်နေသူတွေရှိသလိုနှစ်ပေါင်း20လောက်လုတ်ကင်လာသူတွေလည်းပါဝင်ပြီးအဲ့ဒီလယ်သမားတွေကိုမိခိုးပြီးတော့ကြာပန်းအလုတ်လုတ်ကင်စားတောက်နေသူမိသားစုစုစုပေါင်း30လောက်ပါဝင်ပါတယ်။မေလ12ရက်နေ့ကဖြစ်သွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်လို့ဖြစ်ရမှန်ကိုမီဒီယာတွေနဲ့အများပြည်သူသိနေအောင်မေလ16ရက်နေ့ကရန်ကုန်မြို့အော်ခီဟိုတယ်မှာလယ်သမားတွေဘက်ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြပါတယ်။ဒီကိစ္စပြည်လဲရေးအတွက်လွတ်တော်အမတ်ဒေါ်အေးမြမြမျိုးကတဆင့်ရန်ကုန်တိုင်းဒေသကြီးအစိုးရကကြားဝင်စစ်စညီနိုင်ပေးနေတဲ့ကာလမှာပဲအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့ဥပိုင်ကုမ္ပဏီဘက်ကတော့အခုချိန်ထိဓာတ်ရိုက်သဘောထားထုတ်ပြန်တာမရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့ပုဂ္ဂလိကသတင်းစာတွေမှာရေးသားနေကြတာတွေနဲ့ဆန့်ကျင်ပြီးလက်သမားတွေရဲ့တုံ့ပြန်မှုအပေါ်မမှန်မကန်ရေးသားထားတာမျိုးအစိုးရသတင်းစာတွေမှာတွေ့ရတယ်လို့လက်သမားတွေကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်နိုင်ငံတော်အစိုးရကဥဆောင်လုတ်ကိုင်းတဲ့စီမံကိန်းဖြစ်တာကြောင့်သူတို့အနေနဲ့ကာလပေါက်သေးရမယ်ဆိုရင်ဒီနေရာကနေထွက်သွားပေးဖို့အစဉ်အဆက်ရှိကြောင်းတိလဝါစိတ်ကန်းစီမံကိန်းနေရာမှာဓမ္မဥချတောင်ယာလုတ်ကိုင်းနေလာခဲ့တဲ့လက်သမားဦးတန်းဝင်းကပြောပါတယ
်ကိုတို့လာညင်းညိုင်းနိုင်နေပေါ့နော်ကာလပေါက်သေးဥပမာအခု350ဆိုလည်း150ပေါ့နော်ကာလပေါက်သေးနဲ့ညင်းနိုင်ပြီးတော့ကိုတို့နဲ့တပြေလက်ရည်တွေကြီးလှုပ်ရှားနေတဲ့အထဲမှာရှိတဲ့မိသားစုတွေရှိသေးတယ်အထဲမှာလေကိုတို့လည်းနေပြီးတော့မိခိုးပြီးတော့နေပြီးတော့လေတဲ့အင်ဂျင်တွေ30လောက်ရှိတယ်။အဲ့လူတွေကိုပါဖြည့်ရှင်းပေးမယ်ဆိုရင်တော့ကိုတို့ကအတာတကြီးထွက်ပေးဖို့အစီအစဉ်ရှိတယ်ပေါ့နော
်။ဟုတ်ကဲ
့။ဒါဖြစ်ဖြစ်လက်ဝေးဖို့အစီအစဉ်ရှိတယ်
။ဒါပေမဲ့အခုဖြစ်နေတဲ့ပုံစံကအာရမအင်အားသုံးဖြိုခွင်းနဲ့လောက်ရဖြစ်နေတဲ့အပြင်ဒီမြေကွက်အပေါ်မှာစီးပွားရေးလုပ်ငန်းအတွက်အသုံးပြုမဲ့ပုံမပေါ်ဘဲမြေကွက်ချရောင်းစားမဲ့ပုံပေါ်နေတာကိုတွေ့ရတယ်လို့လည်းဦးတန်းဝင်းကပြောပါတယ်။
နိုင်တဲ့စီမင်းနဲ့ကိုတို့လာပြီးတော့ရော်သေးမညိနိုင်မဲနဲ့ကိုတို့ကိုလဲနေသေးလားတိမ့်ပိုက်ထားပြီးတော့ခြံကြီးကိုခတ်ထားတယ်တစ်နှစ်ကြာသွားတဲ့အချိန်မှာအခုနောက်တက်တကလုပ်ငန်းဆက်လုပ်အကောင့်တက်ပေါ်မယ်ဆိုပြီးတော့တဲမဟုတ်ဘူးလုပ်ငန်းလုပ်မယ်ဆိုပြီးတော့ဒီပြီးခဲ့တဲ့စနေနေ့ကဒါရဲရင်အားတွေဖတ်တုံးပြီးတော့ကိုတို့ကိုဖြိုခွင်းတဲ့အခါမှာလယ်သမားနှစ်ဦးနဲ့အဲဒီတဲလူတွေကတူအချုပ်ခံရတယ်အခုလက်ရှိကုမ္ပဏီကလည်းသူတို့လုပ်ငန်းလုပ်မှာမဟုတ်ဘူးခြံဝင်းခတ်ပြီးတော့အခြားလူကိုရောင်းစားမဲ့ပုံစံနေနဲ့ပေါ့နော်အဲ့လိုတွေ့နေရတယ
်မေလ14ရက်နေ့မှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ဆွေးနွေးခဲ့တဲ့အခြေအနေတွေကိုလည်းဦးတန်းဝင်းကအခုလိုဆက်ပြောပြပါတယ
်တနင်္လာနေ့ရက်တော့အစည်းအဝေးမှာဦးဖြိုးမင်းသိန်းပြောတဲ့စကားဒါဟိုအစိုးရရဲ့ဘတ်ဂျက်ငွေနဲ့ရောကြီးပေးရမယ်ဆိုတဲ့ဟာမျိုးတွေသူပြောလာတယ်အစိုးရရောကြီးကိုနှစ်ခါမပေးဘူးဆိုတဲ့စကားတွေကသူကဒီဥပိုင်ဘက်ကိုလိုက်ပြီးပြောနေဥပိုင်ကနေပြီးတော့လွှဲမပြီးတော့ဟိုဘက်ကဟိုအဟောင်းတွေကိုပေးထားတဲ့ကိစ္စကိုသူကဒီဟာကိုကာပြောတာလဲပါမှာပေါ့နော
်လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့လောက်ရတဲ့မှာပွင့်လင်းမြင်သာမှုမရှိတဲ့အချက်တွေကိုလည်းဦးတောင်းဝင်းကဆက်ပြောပြပါတယ
်နောက်ပြီးတော့ဦးဖြိုးမင်းသိန်းကသူ့ရဲ့လှုပ်ဆောင်ချက်တွေကလေနည်းနည်းလွှဲနေလားမသိဘူးလေဘာလို့လဲဆိုတော့ဒီလုပ်ငန်းတစ်ခုလုပ်မယ်အကောင့်တွေဖောင်းမယ်ဆိုလို့ရှိရင်ဒါလွတ်တော်မှာအခုဒီမိုကရေစီခေတ်ကြီးမှာတင်ပြီးတော့ဆွေးနွေးပြီးမှလုပ်ငန်းလုပ်ကြမယ်ဟာမျိုးရှိတာသူကတခါတလေကြာရင်လွတ်တော်တွေပါရင်မတင်ဆွေးနွေးပဲနဲ့သူတဘောနဲ့သူဆောင်လုပ်နေတဲ့ဟာလေဥပမာဟိုလှဲကူးမှာကိစ္စလေးပေါ့နော
်ကျောက်တန်းမြို့နယ်ကိုစားပြု NLD ပြည်သူ့လွတ်တော်အမတ်ဒေါ်အေးမြမြမျိုးကတော့ရော်ကြီးရဖို့အတွက်ပဲသူမအနေနဲ့လက်သမားတွေဘက်ကရပ်တည်လှုပ်ဆောင်ပေးနေပြီးတံမိုးဖြတ်တာကတော့ကာယကံရှင်လက်သမားတွေနဲ့ရောကြေးပေးမဲ့ရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ကုမ္ပဏီတို့အကြားညှိနှိုင်းရမယ့်ကိစ္စဖြစ်တယ်လို့ပြောပါတယ
်။ဒီလူရေးသေးရဲ့အပိုင်းကိုကြတော့လေကျမကမပြောရှင်ဒါရန်ကုန်တိုင်းဒေသကြီးအစိုးရရဲ့တာဝန်နဲ့ဖြစ်နေတယ်။ပြီးတော့ကာယကံရှင်ကဒါဒီကိစ္စပေါ်မှာရှင်းနေရှင်းမင်းရှင်းနေရှင်းနေဘယ်လောက်ယူခြင်းကိုဒီကိုအတွက်ကိုပုံပြီးတော့မှအတောင်းရှိရပေါ့လေ။ဟိုပုံပြီးတော့မှအခွင့်ရှိရပေါ့။ကျမအနေနဲ့ကြတော့ဒါကရော်ပြီးတော့မှလုပ်ပေးရမယ်ဆိုတဲ့အတက်ကတော့ကျမအငြင်းရက်တည်ရပေါ့လေ။ဘယ်လောက်ဝယ်ဝယ်အတိုင်းတအားတော့ဒါရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ဒီကုမ္ပဏီရဲ့တောင်းတဲ့ဓမ္မတွေရရှိရမယ်လို့ယူဆပါတယ
်။လက်ရှိအငင်းပွားနေတဲ့လေယာဉ်မြေတွေကိုရော်ကြေးပေးတဲ့နေရာမှာတိုင်းဒေသကြီးအစိုးရနဲ့အဲ့ဒီမြေပေါ်မှာစီးပွားလုပ်ကိုင်ကြမယ်ကုမ္ပဏီတို့ကအချိုးကျတဝက်စီမြပြီးရော်ကြေးပေးကြမှာဖြစ်ပြီးတော့တော်တော်များများလဲရော်ကြေးရပြီးဖြစ်နေကြပြီလို့ဒေါ်အေးမြမြမျိုးကပြောပါတယ်။ဒါ့အပြင်မေလ12ရက်နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်ဖြုတ်ခွင်းမှုမှာတာဝန်ရှိသူတွေကိုဥပဒေလမ်းကြောင်းအရအရေးယူနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့လဲလွတ်တော်အမတ်ဒေါ်အေးမြမြမျိုးကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံပြည်သူတွေရဲ့ဘဝအခြေအနေကိုထည့်သွင်းစဉ်းစားပြီးမှလှုပ်ဆောင်တင်တယ်ဆိုတဲ့အချက်ကိုလဲဒေါ်အေးမြမြမျိုးကထောက်ပြပြောဆိုခဲ့ပါတယ
်။ဟိုကျွန်တော်ကလေလွတ်တော်မှာနေခဲ့ပြီပါတယ်။ PCY ဆိုတဲ့တက်တဲ့ဒီကောင်ပေါ့နော်ကျွန်တော်က ในยังคงช่วยตัวเองไม่ได้สิมาสมารู้ที่ประมาณนี้สิหลังงานมีทางแค่เลยสมารู้เนี่ยที่ตากันที่ตัวเองเพราะว่าเขาทำนี้ที่เรามาเราไม่รู้จักบ้างสมารู้ที่ตากันที่ตัวเองเพราะว่าคงช่วยตัวเองอีกจุดสิมาเป็นมาซีซันเป็นมาที่บ้าบ้าเพราะฉะนั้นเราสมารู้ว่ามีอะไรบ้างที่เราเข้าใจแล้วว่าสมารู้ที่ตามมาเลยแต่ที่เรายังไม่เจออยู่ตั้งอยู่แล้วอยู่ที่ตากันไม่ไปเลย
ตั้งดูเรียกเล่นกุญแจเลยยามยี่สิบสองช่วงตัวบีพีได้จังตัวเรียนนักมาสั่งเลยยัดในยี่ตัวแต่ไม่วันจะมุ่งปีนยาเต็มไปรับเพียงตัวบอกยัดในท้ายในยี่ตัวสั่งเลยกุญแจเนี่ยลุเลยโดยไม่มีโอกาสเปลี่ยนไปเลยถ้าจังเลยแล้วเดินเดินลุจะได้ตาอุบลเรตมีลุงในจามเอซ่าพี่ท่านท่านเลยทุ่งสีวายส่งสัญญาอุบลเรนเนี่ยอันนี้ทะเบียนนี่ลุสองจับบุลุอาจังหัวเลยโดยไม่มีโอกาสสับเปลี่ยนไปเลย
โอ้จำนวนสิมาที่ก้าจะต่างกันนะแล้วสิ่งที่ตาแข็งอยู่นี่ไงเนี่ยพวกอุปกรณ์เล่นๆมันเล่าจ้าที่เด็ดเด่นแต่ละมือเล่าอย่างนี้เราอยู่ในนักกรรมเนี่ยต้องไปดูหัวเรื่องที่สักแต่จำนวนสิมาก็เส้นก็ใส่ไปตั้งตัวเท่าไหร่ก้าแต่เช้าอีกคนนั้นไม่ส่งดูมาจำนวนสิมาแต่สิ่งเหล่านี้ไปเลยที่เกิดทุกสิ่งไว้ตรงมาอุ้มสิมาเลยเรื่องนี้เป็นสิ่งจำนวนสิมีอย่างบัวละมีอย่าง
เชื่อชื่อเนี่ยคำมาเลยตอนนั้นบัวละที่จะทำอะไรเชื่อชื่อที่เหรอแต่ว่าตอนอันนี้เนี่ยตอนอยู่เกล้าปะบัวละที่คุณชั่งเนี่ยที่เราที่จะทำเอาที่จะเล่นเชื่อชื่อหนูว่าคุณหาแล้วแต่จะเชื่อชื่อนี่จะทำตอนนั้นจะเกิดสิ่งที่เสียละว่าสิมันเองก็มาสุ่ยอับยองเลยมุ่งเนี่ยดูสิว่าอีพุ่มยมุ่งเรื่อยๆพี่บอกแล้วไหมสุดเลยจิมาร์เรื่องเล่นจะเดทท่ากันจะไปไหมแล้วด้วยมาเทนเดล่าอมยิ้มมุ่งมีสิ่งอะไรบ่ปีนี้ตั้งแต่ที่ ရှိပါဘူး။ဒါပေမဲ့လက်ရှိချမှတ်ထားတဲ့စီးပွားရေး policy တွေကနှိမ့်မှလမ်းမှဟုတ်ရလား။ဥဆောင်နေသူတွေကရောတကယ်အရေးချင်းရှိတဲ့သူတွေဟုတ်ရလားဆိုတာကတော့မေးခွန်းထုတ်เสียရှိနေပါလေ။ဒါအပြင်ဖွံ့ဖြိုးမှုအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံတောင်သူလယ်သမားတွေနဲ့တာမန်ပြည်သူတွေဘလောက်ထိနှိမ့်နာခံကြရမလဲဆိုတာကိုအစိုးရတာဝန်ရှိသူတွေအနေနဲ့ထည့်သွင်းစဉ်းစားတင်ပါတယ်ခင်ဗျာ။